လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်ကလေးတွေအတွက်ကတော့တနုရိုးရတန်ချက်တန်စင်လေးနဲ့စားကြရအောင်ပါဖေဖေမေမေအကြောင်းလိုက်ဖို့တာတာမီမီဘာလို့ဖို့ဘာလို့ဖို့ဟဲ့ဘာလို့ဖို့အကြောင်းရောက်တာနဲ့ခဲတံကိုင်းကာကြီးခါခွေမရေးနိုင်မရေးနိုင်ဟဲ့မရေးနိုင်ကိုကျယ်သည်ကိုတတ်နိုင်မှခဲတံဘောပင်စကင်ကြစကင်ကြဟဲ့စကင်ကြအဲ့ဒီလိုကလေးတွေကတန်ချက်ထိုးနေပါတယ်ဘယ်မှာလဲဆိုတော့မူဂျိုအကြောင်းတစ်ကြောင်းမှာပါကျွန်တော်တို့ပညာရေးစနစ်ကိုပြင်ညင်ကြလို့ပြောကြညင်ညဆွေးနွေးကြတာကြာပါပြီနှစ်တည်းလဲချိန်ခဲ့ပါပြီတစ်နှစ်နှစ်နှစ်အတွင်းမှာအဲ့လိုညင်ခုံခဲ့ကြတော့မီဒီယာပေါင်းစုံမှာမြင်တွေ့နေရတဲ့အခါအခုတော့အချို့အချို့သောမိဘတွေဟာအတွေ့အခေါ်ကပြောင်းလာတာကိုတွေ့ရတယ်လို့ကျောင်းဆရာဆရာမတွေကပြောပါတယ်အထူးသဖြင့်လွတ်လပ်တဲ့မူယိုကျောင်းတွေမှာလောက်ကြတဲ့ဆရာဆရာမတွေကပြန်ပြီးတော့ဝမ်းသာအရာပြောကြတာပါအယူတက်ကတော့သိနေပါသေးတယ်တဲ့ဒါပေမဲ့သူတို့အဲ့လောက်ဆိုရင်ပဲလောက်ရကျုံနှက်ပါပြီတဲ့အရင်တော့ကျောင်းတာအပ်ပြီဆိုရင်မူလာတန်းဖတ်စာကိုထည့်ရတဲ့ခါလေးကိုဘလို့သင်မှလဲအားရတွေကိုအလွတ်ရအောင်အမြန်သင်ပေးပါဘယ်နဲ့မျက်နှာစာရေးနိုင်အောင်လုပ်ပေးပါလို့ပူဇော်ရတဲ့သူတွေဟာအခုတော့ဆရာမကျောင်းဝစာကိုပဲသင်မှလားကလေးတွေကိုပြင်ပဗဟုသုတတွေသင်မှလားစသဖြင့်မေးတတ်နေပါပြီတဲ့ကလေးတွေကိုစာတက်ဖို့ထက်အရင်ဆုံးစိတ်ထားတက်ဖို့ကိုသင်မယ်ဆိုတာကိုသဘောတူတဲ့မိဘတွေများလာပြီပေါ့အဲ့ဒီမှာဆရာမတယောက်ဟာကျောင်းကိုမူဂျိုလာတက်တဲ့ကလေးတွေကိုဆင်းထွစ်မုတ်လောက်ပြနေတာကိုတွေ့ပါတယ်။မောင်းလို့ပြတာဘာဆန်းလဲလို့မေးကြရှိတာပေါ့။တကယ်တော့ဆရာမကကလေးတွေကိုဗိုက်စာနေချိန်မှာနံပါတ်1အာဟာရပြည့်ဝမှုရဲ့တန်ဖိုးကိုရှင်းပြတာပါပဲ။အဲ့ဒီမုံထဲမှာပါဝင်တဲ့ပစ္စည်းတွေဟာအာဟာရဘယ်လိုရှိတယ်ဆိုတာကိုကလေးတွေကိုရှင်းပြပါတယ်။ကလေးတွေကလည်းကိုစားရမယ့်မုံကိုလောက်ပြနေတာဆိုတော့စိတ်ဝင်စားကြတာပေါ့။အလွတ်အော်ခိုင်းတာတဲ့ဆိုင်ရင်လက်တွေ့ဖြစ်နေတဲ့ကိစ္စကိုတခါအဲ့ဒီထဲမှာအပါဝင်တဲ့ပစ္စည်းတွေကိုအင်္ဂလိပ်လိုအခေါ်ဝေါ်မြန်မာအခေါ်ဝေါ်စသဖြင့်သင်ပေးပြမယ်။ကလေးတွေကအဲ့ဒါကိုဝမ်းသာအားရလိုက်ဆိုနေကြပါပြီ။နောက်တစ်ခါအဲ့ဒီမုံထုတ်တဲ့ခါမှာအတွေ့အကြုံရဘယ်နေရာကိုဘယ်လိုလှီးချွတ်ရလဲ။ဒါဟာဘာကြောင့်တတိကံပုံစံထွက်လာတယ်။ပြီးရင်ဒီမိကာခေါ်တဲ့အရာဟာပူတတ်တယ်ဆိုတာကအစကလေးတွေသိလာပါပြီ။ကြည့်ပါကလေးတွေဆက်ပြီးတော့တန်ကြပ်ထိုးနေတာဖေဖေမေမေဘာလို့နေအိမ်မှာအများအားဖုံးပုတ်နေကလေးတွေကိုညှိအောင်နဲ့ဂိမ်းစော့ခန်းပြီးပစ်ထားရဲ့စသဖြင့်မှာကလေးတွေရှောက်မဲ့လမ်းတွေမှာအန္တရာယ်ကင်းအောင်ကာကွယ်ပါဆိုတာလည်းပါပါတယ်ကျွန်တော်တို့ကလေးတွေရှူမဲ့လေကိုလည်းတန့်စင်ပေးဖို့လိုတယ်ဆိုတာကိုဂရုစိုက်မိလာကြပါပြီနေ့စဉ်ထမင်းမှုထဲမှာအားရှိစေမဲ့အရာတွေပါရဲ့လားဘာမှမသိစိုးစီးစိုးထားတဲ့အန္တရာယ်မုန်တွေမကြွေးပါနဲ့စသဖြင့်ကလေးတွေကိုယ်တိုင်ကိုမိဘတွေကိုတောင်းဆိုတတ်အောင်ပဝင်းကျင်ကြီးကကျောင်းအသီးသီးကသင်ပေးကြဖို့လိုပါပြီအခုခေတ်စားနေတဲ့ကျောင်းတွေမှာကလေးတွေအတွက်စုပေါင်းစိတ်ဓာတ်ကိုရအောင်ဖော်ဆောင်တဲ့ကစားနည်းတွေကိုကြည်ပါစုပေါင်းစိတ်ဓာတ်ဆိုတဲ့နေရာမှာတဦးတယောက်ကောင်းနေမရဘူးဆိုတာသိအောင်လို့အုပ်စုနှစ်စုခွဲပြီးတော့ပြိုင်ခိုင်းတာပါပဲကလေးတွေကရောင်စုံကြောက်တုံးလို့နာမည်ပေးထားတဲ့စက္ကူကြလေးတွေတန်းစီထားတဲ့ပုံမှာခြေတလန်းစာတလန်းစာချဲထားတဲ့အပေါ်မှာတန်းစီပြီးတော့လက်ချင်းချိတ်လျှောက်ရပါတယ်။စီကားကလက်တွဲမပြုတ်ရပါဘူး။လုံးဝချီချော်မကြရပါဘူး။ရှေ့ဆုံးကလူဟာဘလောက်ဇောတန်တန်အားကောင်းကောင်းနောက်ကကိုယ့်ရဲ့အဖွဲသားတွေဟန်ချက်ညီညီလိုက်ပါဖို့အတွက်နောက်ကိုငဲ့ကြည့်ရပါတယ်။ဟန်ချက်ကိုထိန်းရပါတယ်။ငါတယောက်တည်းအောင်လို့မရဘူး။ငါတို့တသိန်းလုံးတစ်ဖွဲလုံးမှန်မှန်နဲ့မြန်မြန်ပြုတ်မကြပဲရောက်ရမယ်ဆိုတဲ့စိတ်ကိုစပြီးတော့သင်ပေးတာပါပဲ။အလဲနဲ့နောက်ကလိုက်နေတဲ့ကလေးတွေကလည်းငါကြောင့်ငါတို့အသေးမရှုံးရဘူးရှေ့ကလူဥဆောင်တဲ့နောက်ကိုငါတို့ညီညီလိုက်မယ်ငါနောက်ကလူကိုလည်းငါလက်နဲ့ပြုတ်မကြအောင်တွဲထားမယ်ဆိုတဲ့အသည့်နဲ့ပြိုင်ကြရတာပါအဲ့ဒီတော့တဦးချင်းစွမ်းရည်ဆိုတာထက်စုပေါင်းပြီးတော့အောင်နိုင်မှုအောင်မဲခံမှုကိုသူတို့တွေ့နေကြရပါပြီဆရာဆရာမတွေကလည်းတပတ်စာသင်ခန်းစာတွေကိုသင်ပေးတဲ့အခါမှာမမြင်ရတဲ့အရာမဟုတ်ဘဲနဲ့ဥပမာဆိုရင်ဒီတစ်ပတ်တော့ဖားအကြောင်းကိုသင်မယ်ဆိုရင်ဖားကလေးတွေရဲ့ဘဝတန်တရာဆက်ဝန်းလေဝန်းကိုသင်ပေးပါတယ်ဖားတစ်ပိုင်းငါးတစ်ပိုင်းဘဝခြေတော်လေးတွေထွက်လာတဲ့ဖားလောင်းလေးတွေပြီးတော့ဖားအကြီးဖြစ်လာတာတွေကိုပုံဆွဲပြပါတယ်ပြီးတဲ့အခါမှာစက်ကူလေးနဲ့ညှက်ပြပါတယ် ရေကန်ကလေးလုပ်ပြီးတော့ဖားကလေးတွေထိုင်နေတဲ့ပုံလုပ်တယ်ပြီးတော့ကလေးတွေကိုယ်တိုင်ကိုဖားခုံပြိုင်ပွဲဆိုတာကိုလုပ်ပေးလိုက်တာပါပဲကလေးတွေကဖားလေးတွေလို့အော်ဖားလေးတွေပုံစံတိုင်းခုံရတဲ့အခါမှာဖားတွေဘွားကိုအရင်ကထက်စာရင်ပုံတိတာပေါ့ပြီးတော့ဖားနဲ့ပတ်သက်တဲ့တိလွယ်တဲ့ကဗျာလေးတွေလည်းကလေးတွေစူကြရပါတယ်အရင်ကတော့ကာကြီးခါဝေးတာတလင်းကြိတ်တွေကိုလက်ကလေးတွေပူတက်အောင်ရေးမ တော့မှာကိုတွေးပြီးတော့ကျင့်တတ်နေကြမှာခင်ဗျာ။